စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့မနက်နေရင်တချို့မိရှုခံခဲ့ရပါတယ်။စစ်ကောင်စီတပ်နဲ့ကလေးနယ်ချင်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားပြီးမိလောင်မှုဖြစ်ခဲ့တာပါ။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြပြပေးပါရှင်။
ကလေးမျိုးနဲ့တောင်ပိုင်းနှစ်ချောင်းရွာမှာဒီနေ့ဒီဇင်ဘာလ28ရက်နေ့မနက်ပိုင်းကနေရင်တချို့မိရှုခံခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး CNDF နဲ့ကလေး PDF ဖူးပေါင်းတပ်တွေကြားမှာတနင်္လာနေ့မနက်ထိတိုက်ပွဲဖြစ်ခဲ့တာပါ။တိုက်ပွဲဖြစ်ပြီးတော့နောက်အခုလိုမျိုးနှစ်ချောင်းရွာတွေကနေရင်တချို့မိရှုခံခဲ့ရတယ်လို့နှစ်ချောင်းရွာကတူဦးကခုလိုပြောပါတယ
်။ဒီမနေ့လေ၃လုံးဖက်ဆုပ်ပါရနော်။ဒီနေ့အေးအေးပြည်ကြီးတွေဆုပ်ပါကြ။မင်းကလည်းသုံးလုံးလောက်ပဲပေါ့ချိုးကဒီနေ့ကသုံးလုံးအလုံးစုံစနစ်တုံးလောက်ရှိပြီကိုစစ်တပ်ကပေါ့ရွာမှာရှိတဲ့အိမ်ကိုစစ်တပ်ကလည်းရှို့တာက
ြဗျူအိမ်နေတော့ဘယ်သူမှရှို့ရဲဆိုတာတိကျအတိမပြုနိုင်သေးပါဘူး၎င်းချင်းရွာထက်တန်းကျောင်းနားမှာစကန်ချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ဒီဇင်ဘာလ26ရက်နေ့ညကနေပြီးတော့ဒီဇင်ဘာလ29တနင်္လာနေ့မနက်ပိုင်းထိပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခြင်းကလည်းအိမ်သုံးလုံးမှရှို့ခံခဲ့ရပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုနိုင်သေးပေမဲ့ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်အသေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ကြံကြားရေးတာဝန်ခံကပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်။နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားလို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ပြေးလွတ်မြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကလည်းဆက်ပြောပါတယ်။
နောက်ဆုံးကမှကြံနေခဲ့တဲ့ဟာကစစ်ကြီးတိုင်းတွေတော့လည်းနည်းနည်းလေးပဲကြံနေရတယ်။အဲ့ဒါလည်းသူတို့ကအတွင်းမင်းမှလည်းပုံနေကြတာအပြင်မှာအဲ့လိုတွင့်ကြည့်တယ်လို့ပြစ်တတ်တာ။ရက်သားကတည်ဆုံးမှုကကျွန်တော်ခန့်မှန်းနေ20လောက်ရှိနေရ။သူကတွင့်ပြစ်တတ်တာလေ။ဒါမှမဟုတ်လေ။ဆန်းစီရတယ်ပါမလို့ဘူး။
ပြည်ထောင်စုဇမလာ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ဖြက်စီးတာပြင်လေးငယ်အုံပြူပြီးပါတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးပစ်ခတ်တိုက်ခိုက်မှုတွေကြောင့်နှချောင်းရွာကန်20ကျော်တိစုံးနေပြီးတော့နေအလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားသလိုထောင်နဲ့ချီတဲ့ရွာကန်တွေလည်းပြည်သူ့ရွာကိုတိမ်းရှောင်ခဲ့ရပါတယ်။အလားတူပဲကလေးမြို့နယ်တန်ဖိုကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့တနင်္လာနေ့မနက်ပိုင်းတုန်းကစစ်တပ်ကနေတချို့မိရှို့ခဲ့တယ်လို့ရွာသားတွေကပြောပါတယ်။လက်ရှိတန်ဖိုးကြီးရွာနဲ့အနီးဝန်းကျင်ကစစ်တပ်စခန်းချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့တန်ဖိုးကြီးရွာသားတူကပြောပါတယ
်။သူတို့ကဆစ်ဆောင်တော့ခုလိုမပြန်သေးဘူးပြန်ရသေးဘူးသူတို့ကအမှန်ကြီးအောင်ကြောတုံးဖာမီပါလာတော့ထွက်မှာခုတော့လောရန်ကြီးအောင်တော့အခုသူတို့ကတရွာလုံးဆက်နေတယ်ရန်ကြီးအောင်ရွာသားတွေလည်းသူတို့ကအင်ချီတရာလောက်ရှိတယ်ဗျာရွာလုံးကပြီးတော့ရာ
အရင်ကပြီးတော့စစ်ပီးလို့အောင်ထပ်ပြီးနေကြတဲ့ရွာသားတွေဟာတောထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့လည်းသူကပြောပါတယ်။ကလေးမျိုးနယ်ထဲမှာဆက်နာတိမ်မှုဆက်ညင်သူတွေပေါ်မှာစစ်တပ်ကအင်အားသုံးဖြုတ်ခွဲပြီးတဲ့နောက်ဒေသခံတွေကမတ်လကုန်ပိုင်းလောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါ။ကလေးမျိုးနယ်မှာခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့ဆက်နာတိမ်မှုကိုဆက်ညင်ကန့်ကွက်တဲ့စစ်သားပြပွဲလေးတွေကလည်းပုံစံအစုံနဲ့ဒီနေ့အထိနေစဉ်လိုဆက်ရှိနေပါတယ်ခင်ဗျ။